မြောက်ကိုရီးယားလုံခြုံရေးဆိုင်ရာအကြီးအကဲတာဝန်ရှိသူ၅ဦးဟာသတင်းမှားတွေပေးတဲ့အတွက်ခေါင်းဆောင်ကင်ချွန်ဦးကဒေါသထွက်တာကြောင့်သူတို့ကိုလီရင်ပြစ်တနက်နဲ့ပြစ်ပြီးအဆုံးစင်လိုက်တယ်လို့တောင်ကိုရီးယားထောက်လှမ်းရေးအဖွဲ့ကဒီကနေ့ပြောပါတယ်။ကင်ချွန်ဦးရဲ့အဖေတို့အမေခွဲကိုကင်ချွန်နန်းအစိတ်သွင်းတက်ခံရတဲ့ဖြစ်ရပ်အပေါ်မလေးရှားနိုင်ငံကစုံစမ်းစစ်ဆေးနေချိန်မှာပဲတောင်ကိုရီးယားအမျိုးသားထောက်လှမ်းရေးအဖွဲ့ NIS ကလွှတ်တော်အမတ်တွေကိုတီးခြားအစီရင်ခံတင်ပြတဲ့အထည်အဒီလိုပြောသွားတာပါ။ဖေဖော်ဝါရီလ23ရက်နေ့ကကွာလာလမ်ပူလေးစိတ်မှာဖြစ်ခဲ့တဲ့ဖြစ်ရပ်ကိုမလေးရှားတာဝန်ရှိသူတွေကဆက်ပြီးစုံစမ်းစစ်ဆေးနေပြီးတောင်ကိုရီးယားဘက်ကတော့အဲ့ဒီလိုတပ်ဖို့ကင်ချုံဦးကညွှန်ကြားခဲ့တာလို့ယူဆထားပါတယ်။
တောင်ကိုရီးယားသမ္မတဖောက်ကွန်းလေးကိုရည်ရွယ်ရေးမှာနောက်ဆုံးလုပ်ငန်းအဖြစ်အခြေခံဥပဒေခွင်ရုံးကအပြစ်သက်ကြားနာမှုဒီကနေ့လုပ်ပါတယ်။ယာယီသမ္မတနဲ့ဝန်ကြီးချုပ်ဝမ်ကျိုအန်တို့ကတော့သမ္မတရဲ့အခရီးလိုက်ဆောင်မှုအရှုပ်တော်ပုံနဲ့ပတ်သက်ပြီးလွတ်လပ်တဲ့ကောင်စီတစ်ခုကနေစုံစမ်းစစ်ဆေးမှုတွေထပ်လုပ်ဖို့ကိုပယ်ချထားတာပါ။သမ္မတဖောက်ကွန်းလေးရဲ့မိတ်ဆွေရင်း Choi Soon Sil ကတောင်ကိုရီးယားလုပ်ငန်းစုကြီးတွေထံကနေဒေါ်လာ69သန်းကျော်ကိုမလျော်ဩဇာအသုံးပြုရယူခဲ့မှုနဲ့ပတ်သက်လို့သမ္မတဖောက်ကွန်းလေးကိုယာယီကပယ်ရှားရေးလွှတ်တော်ကနေပြီးခဲ့တဲ့ဒီဇင်ဘာလမှာခွဲဆုံးဖြတ်ထားပါတယ်။သမရကိုရည်ရွယ်ဖို့လွတ်တော်ရဲ့ဆုံးဖြတ်ချက်တရားဝင်မှုရှိမရှိအခြေအောင်ဥပဒေခွင်ရုံးကပြန်သုံးသပ်ချိန်မှာသမရပါကွန်လေးကိုယာရုကနေဆိုင်းငံ့ထားတာလည်းဖြစ်ပါတယ်။ဒီကနေ့အခြေခံဥပဒေခွင်ရုံးရဲ့အပြစ်သက်ကြားနာပွဲကိုတော့ယာရုကဆိုင်းငံ့ခံထားရတဲ့သမရပါကွန်လေးမတက်ခဲ့ဘူး။သူ့မှာအပြစ်မရှိဘူးဆိုတာကိုလည်းလူသိရှင်ကြားဆက်ပြောနေပါတယ်
။ဖိလစ်ပိုင်နိုင်ငံမှာအဘူစီယက်အစ္စလမ်စစ်သွေးချွာတွေကပြန်ပေးဆွဲဖမ်းဆီးထားတဲ့ဂျမန်နိုင်ငံသားအတွေ့ပြန်ပေးငွေပေးရမယ်သတ်မှတ်ချက်လွန်သွားပြီတဲ့နောက်တပ်ပစ်လိုက်ပါပြီ။ပြန်ပေးဆွဲခံရသူဂျာဂန်ကန်တနာကိုတတ်လိုက်တာကိုရပ်ယူထားတဲ့ဗီဒီယိုကိုအချမ်းဖက်ဝါဒီအဖွဲ့တွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်လေလာတဲ့ site ထောက်လှမ်းရေးဆိုင်ရာသုတေသနအဖွဲ့ကဒီကနေ့ online ပေါ်မှာတင်လိုက်တာပါအသက်အရွယ်ကြီးရင်နေပြီဖြစ်တဲ့ဂျာမန်နိုင်ငံသားကက်တနာဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလကဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမ်းလွန်ပင်လယ်ပြင်မှာသူ့ရွက်လေးနဲ့တောင်းနေတဲ့အချိန်အတွင်းပြန်ပေးဆွဲဖမ်းဆီးခံရတာဖြစ်ပါတယ်အဘူစီယပ်စစ်သွေးချတွေကပြန်ပင်းငွေဒေါ်လာ6သိန်းကိုတနင်္ဂနွေနေ့နောက်ဆုံးထားပေးဖို့တောင်းဆိုခဲ့တာပါကန်နာကိုကယ်တင်ဖို့အတွက်နှီးကုန်သုံးပြီးစူးစမ်းခဲ့ပါတယ်လို့ဖိလစ်ပိုင်အစိုးရအဖွဲ့ပြောခွင့်ရကပြောပါတယ်ကန်နာရဲ့အမျိုးသမီးအဖော်ဆာဖီမတ်စ်ကတော့သူတို့ကိုဝင်ဖမ်းတဲ့အချိန်မှာအသက်ခံခဲ့ရပြီးသူ့ရဲ့အလောင်းကိုမျောနေတဲ့ရွက်လေပေါ်မှာခြံထားခဲ့ကြတာပါသူတို့နှစ်ဦးက2008ခုနှစ်တုန်းကလည်းဆိုမာလီပင်လယ်ပြင်တွေက52ရက်ကြာဖမ်းထားတာကိုခံခဲ့ရပါသေးတယ်ရှင်